အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းဟီလာရီကလင်တန်နဲ့တွဲပြီးတော့ပြိုင်ပွဲဝင်မဲ့ဒုတိယသမ္မတလောင်းအဖြစ်ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိမ်းကိုရွေးလိုက်ပါပြီ။သူဟာစပိန်စကားလည်းပြောတတ်ပြီးတော့ကက်သလစ်ဘာသာရေးဆရာတဦးလည်းဖြစ်ခဲ့ပါတယ်။ဒီမိုကရက်တစ်ပါတီဒုတိယလောင်းတင်ကိမ်းရဲ့အကြောင်း VOA သတင်းတောက် RS အပါရာစာဒီရဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အထက်လွှတ်တော်အမတ်တင်ကိမ်းဟာအေးအေးဆေးဆေးနေတတ်တဲ့နိုင်ငံရေးသမားပါ။သူကသူလည်းစိတ်ဝင်စားစရာကောင်းတဲ့သူမဟုတ်ပါဘူးလို့ပြောလို့ရှိပါတယ်သူက
That's why I'm with her. That's why I'm with her.
ဒါကြောင့်ကျွန်တော် Hillary နဲ့တွဲတာပါ။ဒါကြောင့်သူနဲ့တွဲတာပါ။ခင်ဗျားတို့သူ့ကိုထောက်ခံမလား
။ဒါပေမဲ့တမရလောင်း Hillary Clinton အတွက်တော့သူဟာစွမ်းအားသစ်တစ်ခုပါ။အခုလို Tim Kaine ကိုရွေးလိုက်တာဟာသဘာဝချပြီးစိတ်လဲချရပါတယ်။ Tim Kaine နေနဲ့နိုင်ငံရေးလောကထဲရောက်လာတာက22နှစ်ရှိသွားပါပြီ။မြို့နယ်အဆင့်ကောင်စီဝင်ကနေစပြီးမြို့တော်ဝန်နောက်အုပ်ချုပ်ရေးမှုနဲ့နောက်ဆုံးဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်အထိတာဝန်တွေထမ်းဆောင်လာခဲ့ပါတယ်။နိုင်ငံလေပိုင်းအနောက်ဘက်ခြမ်းဒေသကတင်ကိန်းဟာမစ်ဇိုရီတက္ကသိုလ်နဲ့ဟာဗတ်ဥပဒေဆိုင်ရာတက္ကသိုလ်တွေကနေဘွဲ့ရခဲ့ပါတယ်။ကက်သလစ်ဘာသာဝင်တင်ကိန်းဟာတက္ကသိုလ်ကနေတစ်နှစ်နားပြီးဟွန်ဒူရက်စ်နိုင်ငံမှာဘာသာရေးဆရာဖြစ်အမှုထမ်းခဲ့ပြီးအဲ့ဒီမှာစပိန်ဘာသာကိုလေ့လာခဲ့ပါတယ်။Tim Kaine ကစပိန်ဘာသာစကားနဲ့
La conexión entre Centroamérica y los Estados Unidos
သူစပိန်လိုပြောသွားတာကဒီအမေရိကထိုက်အလဲပိုင်းဒေသမှာတွေ့ခဲ့တဲ့ဆင်းရဲမွဲတေမှုတွေကြောင့်သူနိုင်ငံရေးလွတ်ဖို့စိတ်ဝင်စားခဲ့တယ်။အဲ့ဒီကနေတဆင့်ပဲသူ့ဇနီးအန်ကိုလည်းစတွေ့ခဲ့တယ်လို့ဆိုတာပါ။ Tim Kaine ကဆက်ပြီ
း These are tough times for many
အဲ့ဒီတော့ငါကျွန်တော်တို့နိုင်ငံထဲကလူအများအတွက်ခက်ခဲခဲ့တဲ့အခြေအနေပါပဲ။ဒါပေမဲ့ကျွန်တော်တို့ကအခက်အခဲကိုကြံ့ကြံ့ခံနိုင်တဲ့လူတွေလေအဲ့ဒါကိုကျွန်တော်အပေါင်းအသင်းတွေစီကသင်ခန်းစာယူနိုင်ခဲ့တယ်ခက်ခဲတဲ့အချိန်ဆိုတာကြာကြာမခံပါဘူးဒါပေမဲ့အခက်ခဲကိုကြံ့ကြံ့ခံနိုင်သူတွေကတော့ကြာကြာခံပါတယ
်တင်ကင်းကပဲသူ့ဘဝမှာအခက်ခဲဆုံးအချိန်တွေတည်းကတစ်ခုကတော့2009ခုနှစ်မှာဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဘဝတုန်းကဗာဂျီးနီးယားစစ်မှုတပ်ကတူတဲ့ပြစ်ခတ်မှုတွေကြုံခဲ့ရတဲ့အချိန်ပဲလို့ဆိုလိုက်ပါတယ်ယူနေတဲ့ကျောင်းသားတူကအခုလိုပြစ်ခတ်ခဲ့တဲ့ဝမ်းနဲ့တုံလို့ဖွယ်ရာကိစ္စတွေအပြီးမှာတော့တင်ကင်းအနေနဲ့ဗာဂျီးနီးယားပြည်နယ်တဝန်းစိတ်ကျမ်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပါတယ်။2008ခုနှစ်မှာတော့ဒီမိုကရက်ပါတီအမျိုးသားကော်မတီဥက္ကဋ္ဌအဖြစ်နဲ့သူ့ကိုအဲ့ဒီတုန်းကအထက်လွှတ်တော်အမတ်ဘရက်အိုဘားမားရဲ့လက်တွဲပေါ်ပြိုင်ဘက်အဖြစ်ထင်ကြေးပေးခံခဲ့ရမှုပါတယ်။အခုတော့ဟီလာရီကလင်တန်ရဲ့လက်တွဲပေါ်ပြိုင်ဘက်အဖြစ်ရွေးခံခဲ့ရတဲ့အပေါ်ချီးကျူးမှုတွေရောအဆိုးအမြင်တာတွေရောရှိနေပါတယ်။ဝါရှင်တန်ဒီစီမြို့ကလာဖေးယက်ဘန်းစ်က
I like his policy positions and
ကျွန်တော်သူ့မူဝါဒတွေကိုကြိုက်ပါတယ်ဒါကြောင့်မလို့သူ့ကိုဖိလိုက်တာကအရွေးခံဖို့အားကောင်းသွားပါတယ
် Now Virginia ပြည်နယ် Springfield မြို့က Michelle Gotigo က
I think he's going to do a good job I think
ကျွန်မထင်ပါတယ်သူကအရွေးခံရဖို့တကယ့်ကိုပိုးပြီးတောင်အထောက်အကူဖြစ်သွားမှာပါ
ဒါပေမဲ့ Chicago မြို့က Tom Smith ကတော့
I don't have a lot of trust for Hillary and so whatever
ကျွန်တော်အနေနဲ့ Hillary ကိုအများကြီးမယုံဘူးဗျဒါကြောင့်ပါတီကနေလာမဲ့သူ့ဘေးကလူဘယ်သူပဲဖြစ်ဖြစ်ကျွန်တော်ကတော့တိတ်ရေးကြီးခွင့်ကျဲမလုပ်တော့ပဲထောက်ခံမှာပဲလေ
တကယ်တော့ဘာဂျာတူရီယာမှုတ်တဲ့တင်ကိန်းအနေနဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာအနိုင်ရပြီးအိမ်ပြည်တော်ရောက်နိုင်ဖို့ဟီလာရီကလင်တန်ကိုအတက်နိုင်ဆုံးကူပေးမယ်လူအများစိတ်ပြောင်းပြီးသူတို့ကိုထောက်ခံလာအောင်ပြင်းပြင်းထန်ထန်ကြိုးပမ်းသွားမယ်လို့ဆိုလိုက်ပါတယ်ခင်ဗျ